နိုင်ငံတော်လျှော့ဝှက်ချက်အဥပဒေချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဒေါအောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးရှောင်းတန်းနဲ့ NLD ဆိုရဝင်းကြီး၃ဦးကိုတရားစွဲထားတဲ့အမှုတလကြာရနိုင်ထားရကနေဒီကနေ့ပြန်လည်ကြားနာပါတယ်။နေပြည်တော်အထူးတရားရုံးကဒီကနေ့ကြားနာပွဲတွေနဲ့ပတ်သက်လို့မအီတန်စင်ပြောပြပေးပါရှင်။
ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတန်းရဲ့ laptop ထဲမှာစီမံဘဏ္ဍာဝင်ကြီးဌာနနဲ့ဆက်စပ်တဲ့စာရွက်စာတမ်းတွေတွေ့တာကြောင့်နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားတယ်ဆိုပြီးတော့သူတို့နှစ်ယောက်ပေါ်မှာ NLD အစိုးရလက်ထက်စီမံဘဏ္ဍာဝင်ကြီးနှစ်ယောက်ဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒုဝင်ကြီးဦးဆက်အောင်တို့ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေးပုံမှန်3တက်ကငယ်နဲ့တရားစွဲထားတာပါ။ဦးစိုးဝင်းနဲ့ဦးကျော်ဝင်းတို့ရဲ့စီးပွားရေးခြေနေအပြင်အမှုလိုက်ရှိနေတဲ့ချို့နေထိုင်မကောင်းဖြစ်တာကြောင့်ဒီအမှုကိုဇန်နဝါရီလ28ရက်နေ့ကလေးကမကြားနာဖြစ်ခဲ့ပေနဲ့ဒီနေ့ဖေဖော်ဝါရီ24ရက်မှာမှပြန်ပြီးတော့စတင်ကြားနာတာပါ။နေပြီးတော့အထူးသီးသန့်တရားရုံးမှာလှုပ်တဲ့ကြားနာပွဲမှာမှုခင်းတက်ဖွဲ့နေပညာဌာနကနေပညာကျွမ်းကျင်သူအရာရှိတယောက်လာရောက်ထွက်ဆိုရဲဆိုပြီးတော့စုံစမ်းသိရှိရပါသည်။စီးပွားရေးအကြံပေးရှောင်းတန်းတော်ရဲ့ electronic ပစ္စည်းတွေမှာတွေ့ရှိတဲ့အချက်အလက်တွေကိုတရားလိုသက်သေအဖြစ်လာရောက်ထွက်ဆိုသလိုသက်သေကန်စာရွက်စာတမ်းတချို့တရားရုံးကိုတင်ပြခဲ့တယ်လို့လည်းသိရပါသည်။နှစ်ဖက်အပြန်အလှန်မေးခွန်းထုတ်တာတွေမပြီးပြတ်တာကြောင့်နောက်တစ်ပတ်ရုံးချိန်မှာလည်းဆက်လုပ်ဖို့ရှိနေပါသည်။ဒေါ်ဆန်းစုကြည်ရဲ့အမှုလိုက်ရှိနေတွေကိုအမှုအကြောင်းသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကတားမြစ်ထားတာကြောင့်တရားခွင်ကြားနာမှုအသေးစိတ်ကိုတော့မသိရပါဘူး။ကင်ဆာရောဂါကြောင့်အစာအိမ်အရေးပေါ်ခွဲစိတ်မှုခံယူထားရတဲ့ဦးစိုးဝင်းကတော့ဒီနေ့ကြားနာပွဲကိုတက်ရောက်နိုင်ခြင်းမရှိသေးပါဘူး။ဦးစိုးဝင်းရဲ့ကျန်းမာရေးကြောင့်စစ်ကောင်စီကအာမခံတဲ့အချုပ်ကနေလွှတ်ထားပေးမယ်လေဆေးရုံမှာဆေးကုသမှုဆက်ပြီးတော့ခံယူနေရပါလိမ့်။သူ့အနေနဲ့တရားရုံးတက်ရောက်နိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့တရားရုံးကိုတင်ပြထားတာကြောင့်သူ့ရှိနေပဲတရားခွင်ကိုလာခဲ့ပါလိမ့်။NLD အစိုးရရဲ့စီမံဘဏ္ဍာဝင်ကြီးတရားဖြစ်တဲ့ဦးကျော်ဝင်းလည်းစီးရုံတက်ပြီးတော့ခွဲစိတ်ကုသမှုခံထားရပါတယ်။သူ့ကျမရဲ့အပြေအဝါမကောင်းသေးပေမဲ့ဒီနေ့ကြားနာပွဲကိုလာရောက်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်၊ရှွန်တန်နဲလ်နဲ့ဦးဆက်အောင်တို့ကကျမရဲ့ကောင်းမွန်တဲ့ဆုပြီးတော့စုံစမ်းသိရှိရပါတယ်။အော်စတြေးလျနိုင်ငံသားရှွန်တန်နဲလ်တဦးတဲ့အပေါ်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေနဲ့တရားစွဲထားတဲ့အမှုကိုလည်းဒီနေ့မှစစ်ဆေးခဲ့ပါတယ်။အဲ့ဒီအမှုမှလည်းတရားလိုပြသက်တွေကိုစစ်ဆေးခဲ့တယ်လို့သိရပေမဲ့အသေးစိတ်တော့မသိရပါဘူး။နောက်တစ်ခေါက်ယုံချင်းကိုလာမဲ့ကြတာပေးနေမှာသောရနေ့ကိုရုံးချင်းပြထားပါလေအထူးတရားရုံးကိုနိုင်ငံသားတာဝန်တွေကိုဝင်ခွင့်မပြုဘူးဆိုပြီးတော့စစ်ကောင်စီကပြောထားတာကြောင့်မြန်မာနိုင်ငံဆိုင်ရာအော်စတြေးလျတာဝန်ကတန်အရာရှိပြီးတရားခွင်ကိုလာရောက်နိုင်ခြင်းမရှိပါဘူးဒါအပြင်နေပြည်တော်မှာကိုဗစ်စီကံသတ်မှတ်ချက်တွေကြက်မှတ်ထားတဲ့အတွက်အော်စတြေးလျတာဝန်ရရှိအနေနဲ့လာရောက်နိုင်မှုခက်ခဲတယ်ဆိုပြီးတော့နှိစက်တဲ့ရှိနေတွေကပြောပါလေဒေါ်ဆန်းစုကြည်ဟာဒီနေ့ကြားနာတဲ့နိုင်ငံတော်လှုပ်ရချက်ပေါကြားမှုဆိုင်ရာဆွဲချက်အပြင်အခရီးလိုက်စားမှုအမှုစေမှုရွေးကောက်ပွဲမှာမလျော့ဩစာသုံးခဲ့တယ်ဆိုပြီးတော့ရာဇဝတ်ကြီးပုံမှန်130ကာကြီးနဲ့တရားစွဲခံထားရတဲ့အမှုတွေနဲ့တရားရင်ဆိုင်နေရတာပါအစောပိုင်းတုန်းကတရားစွဲခံရတဲ့အမှုတွေတဲက9မှုအတွက်ထောင်ဒဏ်စုစုပေါင်း6နှစ်ချမှတ်ခံထားရလဲဖြစ်ပါသည်